山地苗白马带来了那个清新皮包里的带玻璃面子也是能够山来那个会扛上的五对手孙女一下因为即将第八要山带那一手下的这个带动来把的山路大清新皮包里的带玻璃比美的大战比比的个大不比其他人那些的路套家家把的第一张我设计表表了山地那个这个山来那个带玻璃皮的 RCSSSS 以内SSPP、SSA တို့ရဲ့ခေါင်းဆောင်နှစ်ဦးတွေ့ဆုံကြဖို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNL ကနိုဝင်ဘာ26ရက်တနင်္လာနေ့ကစာရေးသားတိုက်တွန်းခဲ့တာပါနိုဝင်ဘာလစာမိုင်းလုံးကဆက်လို့ရှမ်းပြည်မြောက်ပိုင်းဒီဘောနမ်ပြူဒေသတွေမှာရှမ်းမြောက်ပိုင်းတပ် SSPP နဲ့ PNL တောင်းပလောင်တပ်တွေကတစ်ဖက်ရှမ်းတောင်ပိုင်းတပ် RCSS တပ်တွေကတစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာကြောင့်အပြစ်မဲ့ဒေသခံတွေတည်ဆုံရသလိုစစ်ပေးဆောင်တွေအဖြစ်ထွက်ပြေးနေရပါတယ်ဒီရပိုင်းတွင်တီဘောမြို့နယ်နားမှာစစ်ပေးဆောင်300လောက်အိမ်မပြန်နိုင်သေးပဲဆက်ရှိနေပြီးရှမ်းတိုက်ပွဲတွေအတွင်းကလင်းရတူပါဝင်ရွာသားအနည်းဆုံး3ဦးသေဆုံးခဲ့ရတာကြောင့်ဒါတွေကိုအဆုံးသတ်နိုင်ဖို့ကိုအချင်းချင်းပြည်လဲအောင်ညှိနှိုင်းကြဖို့အရေးကြီးတယ်လို့ SNLD ပါတီကတိုက်တွန်းထားတာပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတော့တိုက်ပွဲတွေအမြန်ရပ်ဆဲဖို့ဆိုရင်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖို့အရေးကြီးတယ်လို့ဆိုပါတယ်
ကျွန်တော်တို့ RCSS နဲ့ရှမ်းတမတော်ပဲ SSCP နဲ့ရှမ်းတမတော်ပဲကျွန်တော်ရှမ်းတမတော်နှစ်ခုကအခုမြောက်ပိုင်းမှာအဲ့လိုပစ်ခတ်ကြတိုက်ခိုက်ကြတာကရှမ်းလူမျိုးတစ်မျိုးသားလုံးအတွက်ဘာမှအကျိုးမရှိဘူးအခုဆိုရှမ်းပြည်သူလူထုကရွာသားတွေကအကုန်လုံးထွက်ပြေးရတယ်တချို့လည်းအဲ့ဒီမှာချီမန်ကြီးတိပြီးတော့မှတည်ဆုံသွားတာလည်းရှိတယ်အခုလို့ဆိုလို့ရှိရင်ကျွန်တော်ရှမ်းအဖွဲ့နှစ်ဖွဲ့ဟာအပြစ်ခတ်လုံးဝရက်ဆဲသွားဖို့အဲ့ဒါအမြန်ဆုံးတွေ့ဆုံဆွေးနွေးဖို့လို့ဖို့တင်တယ်
။1990ခုနှစ်ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့ SNLD ပါတီအမတ်ဖြစ်သူစိုင်းဝင်းဖေဟာအရီဇိုနာပြည်နယ်မှာနေထိုင်သူဖြစ်ပြီးတိုက်ပွဲတွေကြောင့်အပြစ်မဲ့ရပ်သားပြည်သူတွေတေဆုံထွက်ပြေးနေရတာကမဖြစ်သင့်တော့တာကြောင့်တစ်ဖက်ခေါင်းဆောင်တွေတွေ့ဆုံညှိနှိုင်းဖို့လိုတယ်လို့တိုက်တွန်းပါတယ်
။ခိုက်လိုက်တာကတော့ရပ်သားရပ်ပြည်ပါလားတွေကြီးပဲဒီ SSPP SSA မပြောဒီ RCSS SSA ရပါလို့ညီရကြမှာလဲဆိုတော့ကျွန်တော်လည်းကြားတာစိတ်လည်းမကောင်းဘူးစိတ်လည်းပြက်တယ်။ဘာလို့ဖြစ်ဖြစ်ဘသူလည်းဖြစ်ဖြစ်ဆိုတာရှမ်းဖြစ်ဖြစ်ပလောင်ဖြစ်ဖြစ်သူတို့လည်းပြေးကြမှာလေဒီကအဲ့တော့အဲ့ဒါဖြစ်တဲ့ကိစ္စမဟုတ်ဘူးလေ။သူတို့ချင်းချင်းတွေ့နိုင်လို့ရှင်အများကြီးကြည်လေတော့ပြည့်ရှိရပါတော့နော်။နောက်ကိုချင်းချင်းကြားမှာနိုင်လည်းညီရသွားဘူးဆိုတာကောင်းချင်းချင်းတွေ့လိုက်လို့ရှင်နောက်ပေါက်ပန်းရည်ပြုတ်သူကြည်လေသွားနိုင်တဲ့ဘဝရှိပါစေ
RCSS SSPP တပ်တွေဟာကိုရင်တုန်းကလည်းအချင်းချင်းတိုက်ပွဲတွေဖြစ်ခဲ့ပြီးတွေ့ဆုံညှိနှိုင်းနိုင်ခဲ့တဲ့သာရကတွေရှိတာကြောင့်အခုဒီကြိမ်တွေ့ဆုံဆွေးနွေးမယ်ဆိုရင်ရည်ပြင်းကပြဿနာတွေပြေလည်သွားနိုင်တယ်လို့ဒေါက်တာဆိုင်းဖိမောင်ကတွန်းတက်ပါတယ်
ရှမ်းတမတော်နှစ်ဖွဲ့ RCSS နဲ့ SSPP ဆိုလည်းအရင်တုန်းကလည်းတိုက်ခိုက်ခဲ့ဘူးတယ်နောက်ပြီးတော့သူတို့လည်းဒီလိုပဲအချင်းချင်းနားလည်မှုယူပြီးတော့မှဟိုမတိုက်တဲ့နဲ့နေခဲ့တာလေ10နှစ်ကျော်လောက်ရှိခဲ့ပါပြီတကယ်လို့သူတို့နှစ်ဖက်ကတေချာဆွေးနွေးညှိနှိုင်းနေလို့မယ်ဆိုနားလည်မှုရသွားပြီဆိုလို့ရှိရင်တော့ပြည်လည်သွားပါလိမ့်မယ်လို့ထင်တယ
်ပြီးခဲ့တဲ့ဩဂုတ်လကမိုင်းတုန်းကရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီ SSJAC ရဲ့ဂျာဝင်စစ်ဆက်ပေးမှုနဲ့ SSPP RCSS တပ်တောင်းဝန်ရှိသူတွေတောင်ကြီးမြို့မှာတိုက်ဆုံဆွေးနွေးခဲ့ပေမဲ့ပြည်လည်မှုတစုံတရာမရခဲ့ပဲစီရေးတင်းမာမှုတွေကသာဆက်ပြီးဖြစ်ပွားနေတာဖြစ်ပါတယ်။ရှမ်းပြည်တောင်ပိုင်းတပ် RCSS ကရှမ်းမြောက်ပိုင်းကိုလာရောက်လှုပ်ရှားရကဒါဟာနေပြည်တော်ချက်ချွင်တာဆိုပြီးမြောက်ပိုင်းမှာရှိတဲ့ SSPP နဲ့ TNL တပ်တွေကဆူဆွဲကတိုင်းရင်းသားအချင်းချင်းကြား2015လောက်ကဆက်လို့တိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ်။